မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်စက်တင်ဘာလ10ရက် VOE American တန်ရဲ့တင်းနှင်းနှင်းညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညနေပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းနှင်းနှင်းညနေခင်းသတင်းတွေကိုကုသားညုံနဲ့ဒူတင်ဆက်ပေးသွားမှာဖြစ်ပါတယ်တာလီဘန်ခေါင်းဆောင်တွေနဲ့ဒီကနေ့အမေရိကန်မှာဆွေးနွေးဖို့လှုပ်ထားတဲ့ဒီအာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်ဆိုပြီးဒေါ်နယ်ဒေါ်ထရမ့်ကပြောလိုက်ပါတယ်ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်အစိုးရဘက်မှနိုင်ငံတကာဖိအားပေးအောင်လှုပ်တဲ့အနေနဲ့ဒီကနေ့မှာတော့အမေရိကန်ကောင်စစ်ဝင်ရုံးရှိမှာတော့ရောက်စုဝေးခဲ့ကြပါတယ်ကိုရီးယားကျွန်းဆွယ်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တိုက်ဖုန်းမုန်တိုင်းကြောင့်လူ၈ယောက်ထပ်မံတည်ဆုံသွားခဲ့ပါတယ်ဒီလိုထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းဒီပြည်မှာနားဆင်ရမယ့်သတင်းလှော်ရီမှာတော့အီယာဝတီတိုင်းပသိမ်ဆက်မှုဇုံနဲ့ကန်ကြီးတောင်ဆက်ယုံတချို့ကအလုသမား9000ကျော်ဟာအလုသမားအခွင့်အရေးတွေရဖို့အတွက်စက်တင်ဘာ10ရက်နေ့မှာဆန္ဒဖော်ထုတ်ခဲ့ပါတယ်
အဓိကအချက်တရားတော့မှဟိုလက်ကလာစာပေါ့နော်အဲဒီလက်ကလာစာအစိုးရက4800သတ်မှတ်ထားနေတယ်ပြတ်ထားလိုက်ပြီနော်4800မရတဲ့အခြေအနေရှိတယ
်အလုသမားကြီးတကြွလှုပ်ရှားသူမခခပြောသွားတာပါအပြည့်အစုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူယောဂကာကွယ်ဆေးနဲ့ပတ်သက်တဲ့သတင်းချက်လက်တွေရနိုင်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ Facebook စာမျက်နှာကုသမှုနှုန်းတိုးလာတဲ့ဝက်သက်ယောဂတားဆီးကာကွယ်ဖို့အရေးတကြီးလှုပ်ဆောင်ဖို့လိုနေပြီဖြစ်တဲ့အကြောင်းနဲ့ American ပြည်ထောင်စု Washington DC ပထမမြစ်ထဲကရေပေါ်တက်ခွဲခန့်အကြောင်းစတဲ့သတင်းလွှာတွေကိုလည်းနှားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်။
တာလီဘန်ခေါင်းဆောင်အနေနဲ့ဒီကနေ့ဆွေးနွေးဖို့လှုပ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်လို့အမေရိကန်သမ္မတဒေါနထရမ့်ကပြောလိုက်ပါတယ်။အာဖဂန်ငြိမ်းချမ်းရေးအတွက်အာဖဂန်သမ္မတအက်ရှရက်ဂါနီတခြားတာလီဘန်ခေါင်းဆောင်အနေနဲ့အမေရိကန်ပြည်ထောင်စုကဒီသမ္မတအပန်းဖြေစခန်းဖြစ်တဲ့ကမ့်ဒေးဗစ်မှာဒီကနေ့ရှုပ်ဝက်ဆွေးနွေးမှုဖို့လှုပ်ထားတာကိုဖျက်လိုက်တယ်ဆိုပြီးတော့သမ္မတထရမ့်က Twitter ကနေရေးပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာအမေရိကန်စစ်သားတယောက်ပါဝင်လူ၁၂ယောက်သေဆုံးခဲ့တဲ့ကားဘုံးခွဲမှုဖြစ်ခဲ့ပြီးတဲ့နောက်သူအနေနဲ့ဒီကမ့်ဒေးဗစ်မှာလှုပ်ဖို့စီစဉ်ထားတဲ့အစီအစဉ်တွေဘာကြောင့်ဖျက်လိုက်သလဲဆိုတာကိုသမ္မတထရမ့်ကမနေ့စနေနေ့ညက Twitter ကနေတောက်လျှောက်ရေးသားခဲ့ပါတယ်။တာလီဘန်တွေဘက်ကလွဲမားတဲ့ဩဇာအချိန်အဝါကိုတိဆောက်ဖို့အတွက်အခုလိုတိုက်ခိုက်နေတာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။တာလီဘန်တွေအနေနဲ့ဒီလိုအရေးကြီးတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နေခြင်းအတွင်းမှာအပြစ်ခတ်ရက်ဆဲဖို့သဘောမတူနိုင်ဘူးဆိုရင်အတိတ်ပဲရှိတဲ့သဘောတူညီမှုကိုဆွေးနွေးညီနိုင်နိုင်ဖို့အတွက်စွမ်းအားမရှိတာမျိုးဖြစ်နိုင်ကြောင်းနဲ့သူတို့အနေနဲ့နောက်ထပ်10စုနှစ်ဘယ်နှခုလောက်အထိတိုက်ဖို့ဆန္ဒရှိသလဲဆိုပြီးသမ္မတထရမ့်ကပြောလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့တွေကာတာနိုင်ငံဒိုဟာမြို့မှာအာဖဂန်ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နေကြပြီးတော့တာလီဘန်ဘက်ကလည်းဒီဆွေးနွေးမှုတွေဟာအပြည့်သဘောဆောင်တယ်လို့ပြောနေချိန်မှာပဲမမျှော်လင့်ပဲဒီအမေရိကန်မှာရှုပ်ဝက်ဆွေးနွေးဖို့လှုပ်ထားတဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်ဆိုပြီးတော့သမ္မတထရမ့်ဘက်ကပြောလာတာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်မှာ18နှစ်ကြာတဲ့စစ်ပွဲကိုအဆုံးသတ်နိုင်ဖို့အတွက်တာလီဘန်နဲ့ညီငယ်သဘောတူညီချက်ရမယ်ဆိုရင်တော့အမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်တွေအနေနဲ့အစီအစဉ်တကျတာဝန်ယူမှုရှိရှိနဲ့အာဖဂန်နစ္စတန်ကနေပြီးတော့ဆုတ်ခွာပေးဖို့တရုတ်နိုင်ငံကနေပြီးတော့တိုက်တွန်းပါတယ်။အမေရိကန်ညှိနှိုင်းရေးမှုတွေအနေနဲ့တာလီဘန်တွေနဲ့ဆက်စပ်ဆွေးနွေးနေတဲ့နေရာမှာအခုဆိုရင်နောက်ဆုံးအဆင့်ကိုရောက်လာပြီဖြစ်ပါတယ်။ကတ္တာမှာလုပ်တဲ့ညီငယ်လုပ်ငန်းစဉ်ဟာအမေရိကန်တို့ရဲ့ဒီအရှိကြဆုံးပြပစစ်ကိုအဆုံးသတ်နိုင်ခြင်းရှိနေတာပါ။အမေရိကန်ရောတာလီဘန်ဘက်ကရောသဘောတူညီချက်တရက်ကိုရပြီးတော့ဒီသဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်တဲ့အထိဆက်ပြီးတော့ဆောင်ရွက်သွားကြဖို့တိုက်တွန်းလိုပါတယ်ဆိုပြီးတော့ပါကစ္စတန်ကိုရောက်နေတဲ့တရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်အာဖဂန်နိုင်ငံကြီးဝန်ကြီးဆလဟူဒင်ရဘနီနောက်ပါကစ္စတန်နိုင်ငံကြီးဝန်ကြီးရှခ်မာမုဒ်ကောရစ်ရှီရိုနဲ့ဒီသုံးဝက်ဆိုင်ဆွေးနွေးပွဲလုပ်ပြီးတဲ့နောက်မှာတရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကအခုလိုပြောလိုက်တာဖြစ်ပါတယ်အာဖဂန်မှာငြိမ်းချမ်းရေးမျိုးစေ့ချနိုင်ဖို့အတွက်တပ်ဖွဲ့တွေပြန်ရုပ်သိမ်းရင်းနဲ့အကြမ်းဖက်မှုဝါဒတိုက်ဖျက်ရေးတွေမှာပိုင်းဖျက်ချက်ရှိရှိနဲ့ဆောင်ရွက်ဖို့တိုက်တွန်းတယ်လို့လည်းတရုတ်နိုင်ငံကြီးဝန်ကြီးကပြောပါတယ်။အာဖဂန်ပြန်လည်ထူထောင်ရေးမှာစီးပွားရေးနဲ့နိုင်ငံရေးအရဆက်ဆက်ဆောင်ရွက်မှုတွေကိုတော့တိုးလှုပ်သွားမယ်လို့တရုတ်နိုင်ငံကြီးဝန်ကြီးကပြောဆိုခဲ့ပါတယ်
။ရုရှားနဲ့ယူကရိန်းကြားအချင်းသားလဲလဲအစီအစဉ်တရက်ကိုစတင်လှုပ်ဆောင်နေကြပြီဖြစ်ပါတယ်။မော်စကိုမြို့လက်ဖော်တိုဘိုအချင်းထောင်ကဒီအချင်းသားတွေကိုထောင်ထဲကနေထုတ်ပြီးတော့ပြောင်းတာနဲ့နောက်ယူကရိန်းနိုင်ငံတစိုက်ကတ်ထားတဲ့လေရင်တစင်းမော်စကိုမြို့လေစိတ်ကိုစနေနေ့ကရောက်နေတာတွေကိုကူးကားပြီးတော့သတင်းတွေအတော်များများကအဲ့လိုဖော်ပြခဲ့ကြတာပါအကျဉ်းသားလဲလဲအချိန်အရေးအတွက်နဲ့စည်ရင်အတိအကျကိုတော့အခုချိန်ထိထုတ်ပြန်ခြင်းမရှိသေးပေမဲ့လာမယ့်ရက်ပိုင်းတွေအတွက်မှာအကျဉ်းသားလဲလဲအစီအစဉ်ကြီးတစ်ရက်ကိုလှုပ်ဆောင်ဖို့ရှိတယ်ဆိုပြီးတော့နိုင်ငံခေါင်းဆောင်တွေဘက်ကအခိုင်အမာပြောကြားထားပါတယ် အကျဉ်းသားလဲလဲရေးနဲ့ဆိုင်တဲ့ဆွေးနွေးမှုတွေကိုအပြီးတက်လုံဆောင်သွားမှာဖြစ်ပြီးတော့အကျဉ်းသားတွေအများပြားကိုလဲလဲပြင်မယ်ထင်တယ်လို့လဲရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံရှိပတ်ချန်ဗလာဒီဗော့စတော့မြို့မှာပြီးခဲ့တဲ့ခြားသာပြည်နေ့ကလုပ်ခဲ့တဲ့စီးပွားရေးဆွေးနွေးပွဲအတွင်းမှာပြောကြားခဲ့ပါတယ်ဒါဟာနာနိုင်ငံသားဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်လှုပ်ဆောင်ဖို့အတွက်ကောင်းမွန်တဲ့ခြေလှမ်းတရဖြစ်တယ်လို့လည်းမစ္စတာပူတင်ကပြောပါတယ်။ယူကရိန်းနိုင်ငံရှိဘတ်ချန်ကရုရှားကြောတောင်နောက်ခံပြီးထားတဲ့ခွဲထွက်ရေးအဖွဲ့ရဲ့တမူဟောင်းဗလော်ဒီမီယာဆီမတ်ကိုယူကရိန်းနိုင်ငံကီယက်မြို့မှာရှိတဲ့တရားရုံးကပြီးခဲ့တဲ့ကြာသပတေးနေ့ကပြန်လွတ်ပေးလိုက်ပြီးတဲ့နောက်မစ္စတာပူတင်ဘက်ကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗြိတိန်အနေနဲ့ဥရောပသမဂ္ဂကနေပြီးတော့ခွဲထွက်ရေးဆိုင်ရာသဘောတူညီချက်တရားရဖို့အတွက်ဝန်ကြီးချုပ်အနေနဲ့အလေးနက်ထားတာမရှိဘူးယူဆရကြောင်းဆိုပြီးတော့အာနာယကွန်ဆာဗေးတစ်ပါတီရဲ့အကြီးအကဲဝန်ကြီးတူယာရူကနေပြီးတော့နှုတ်ထွက်သွားပါတယ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဗြိတိန်ရဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်အသေးချာလှုပ်ဆောင်မှုမရှိဘူးဆိုပြီးတော့အလုံသမားနဲ့ပစ်စင်ဌာနဝန်ကြီးအမ်ဘာရက်ကစနေနေ့နှောင်းပိုင်းကနေပြီးတော့ဝေဖန်ပြစ်တင်ပါတယ်သဘောတူညီချက်ရဖို့လုပ်တဲ့အထောက်အထားလည်းဘာမှမရှိဘူးတရားဝင်ညှိနှိုင်းတာမျိုးလည်းမရှိဘူးဆိုပြီးတော့ဒီဝန်ကြီးအမ်ဘာရက်ကပြစ်တင်ပြောဆိုသွားပါတယ်စိတ်စေတနာကောင်းတဲ့သူဟာဝန်ကြီးဖွဲ့တဲ့မှာပါဝင်ခဲ့တယ်သဘောတူညီမှုမဖြစ်လာနိုင်တဲ့အခြေအနေတွေအတွက်လည်းအစိုးရဘက်ကတော်ကြီးပြင်ဆင်ထားတယ်ဒါပေမဲ့လို့ဥရောပသမဂ္ဂနဲ့စကားပြောညှိနှိုင်းဖို့အတွက်ဒီလောက်တောင်မှပြင်းထန်ထန်လှုပ်တာမျိုးမတွေ့ရဘူးလို့သူနှုတ်ထွက်သွားတဲ့အကြောင်းစာထဲမှာဖော်ပြပါတယ်ပြည်ထောင်စုကြီးဆာဂျစ်ဂျာဗစ်ကတော့အစိုးရအနေနဲ့သဘောတူညီချက်ရဖို့အတွက်နှီးစုံလမ်းစုံနဲ့ကြိုးပမ်းနေတယ်ဆိုပြီးတော့တင်းအနေနဲ့မှပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ19ကီလိုဟတ်ဇ်1068ည9ကီလိုမီတာ19ကီလိုဟတ်ဇ်15565နဲ့9ကီလိုမီတာ25ကီလိုဟတ်ဇ်11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်ဆိုရပေါ်မှာနိုင်ငံတကာကဖိအားပေးလာအောင်လုပ်တဲ့အနေနဲ့ဒီကနေ့မှာတော့ဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးရှိမှာတွားရောက်စုဝေးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ရဲ့စီးပွားရေးဇုံမှာရှိတဲ့ပန်းချီမှာစုဝေးခဲ့ကြပြီးတော့သူတို့ဟာအိမ်နားကရှိတဲ့ဒီအမေရိကန်ကောင်စစ်ဝင်ရုံးကိုချီတက်ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေကတချို့တွေကတော့အမေရိကန်လမ်းတွေကင်ဆောင်ခဲ့ကြပြီးတော့တရုတ်ဆိုရအနေနဲ့ဆန္ဒပြတဲ့သူတွေရဲ့တောင်းဆိုမှုကိုလက်ရောလာအောင်အမေရိကန်အနေနဲ့တရုတ်ဆိုရကိုဖိအားပေးပြီးဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့မကြသေးခင်ကတင်သွင်းခဲ့တဲ့ဥပဒေကြမ်းကိုကွန်ဂရက်လွှတ်တော်အနေနဲ့လည်းအတည်ပြုပေးဖို့တွေကိုတောင်းဆိုခဲ့ကြပါတယ်ဟောင်ကောင်မှာဆန္ဒပြမှုတွေဖြစ်တာဟာအခုဆိုရင်3လရှိသွားပြီဖြစ်ပြီးတော့ဒီဆန္ဒပြမှုတွေအတွင်းလူတွေတန်းနဲ့ချီပြီးပါဝင်ခဲ့ကြပြီးတော့လက်နေဘောကိုထွက်ဆန္ဒပြခဲ့ကြတာပါဒါဟာ1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်စီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးနောက်ပိုင်းတရုတ်ဆိုရရဲ့အုပ်ချုပ်မှုကိုအကြီးအမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာအခုလိုဆန္ဒပြပွဲတွေဖြစ်လာခဲ့တာပါအခုခါမှာတော့ဒီဥပဒေကြမ်းကိုပြန်ပြီးတော့ရုပ်သိမ်းထားပြီဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးအရတင်းမာနေတာကြောင့်မလို့တရုတ်ရဲ့အမေရိကန်နဲ့ကုန်သွယ်ရေးဟာသီးသီးသာကိုထိုးကျနေပါတယ်။ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကိုပါချင်းချောင်းနေတဲ့နှစ်နိုင်ငံကြားအပြန်အလှန်အခွန်တိုးမြင့်ပြီးတော့ကုန်သွယ်ရေးတင်းမာနေတာကိုဆုံးသတ်ဖို့နှစ်နိုင်ငံညှိနှိုင်းနေကြပြီမဲ့လို့လည်းတိုးတက်အောင်မြင်တဲ့လက္ခဏာကတော့မတွေ့ရသေးပါဘူး။တရုတ်နိုင်ငံဘက်ကအခွန်တုတ်တိုးမြင့်တာနဲ့ကုန်တွေမှာယူမှုကိုပြန်ဖြတ်တာတွေကြောင့်အမေရိကန်ဘက်ကသွင်းကုန်ဟာပြီးခဲ့တဲ့နှစ်ကတည်းကဩဂတ်စ်လအတွင်းမှာ22ရာခိုင်နှုန်းထိထိုးကျသွားတယ်လို့အကောက်ခွန်ဆိုင်ရာချက်လက်တွေမှာဖော်ပြပါတယ်။ဒါပြင်တရုတ်ဘက်ကကုန်သွယ်ရေးပုံငွေပြနေတာနဲ့မိပညာရေးဆိုင်ရာငြင်းပွားမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်ပစ္စည်းတွေကိုအခွန်တုတ်ပို့ပြီးတော့တင်းကျလာတာကြောင့်တရုတ်ကအမေရိကန်ကိုကုန်တင်ပို့မှုကလည်း16ရာခိုင်နှုန်းအထိကိုကျဆင်းသွားတယ်လို့အဲ့ဒီအချက်လက်မှတ်တမ်းထဲမှာဖော်ပြပါတယ်။အမေရိကန်ဘက်ကဖိအားတွေကိုအန်တုနိုင်မှုအတွက်နိုင်ငံတကာနီးပညာနဲ့စက်မှုနယ်ပယ်မှာတရုတ်ကရှင်ပြန်လွှမ်းမိုးနိုင်ပြီးတော့နိုင်ငံခြားကနီးပညာမှီခိုမှုတွေကိုလည်းလျှော့ချနိုင်ဖို့ Made in China 2025ဆိုတဲ့ဒီစက်မှုလုပ်ငန်းဆိုင်ရာမူဝါဒတရက်ကိုတရုတ်ကပြင်ဆင်ထားပါတယ်။ဒါပေမဲ့လို့လေဈေးကွက်ဖွင့်ထားမယ်ဆိုတဲ့တရုတ်နိုင်ငံရဲ့ပိုင်းဖြတ်ချက်ကိုပြန်ချိုးဖောက်သလိုဖြစ်နေတဲ့ဆိုပြီးတော့အမေရိကန်ဥရောပဂျပန်နဲ့အခြားကုန်သွယ်ဘက်တွေကတော့ပြောနေပါတယ်တရုတ်နဲ့အမေရိကန်အပြန်ဆိုင်အခွန်တုတ်တွေကိုဘီလီယံနဲ့ချီပြီးတော့တိုးကောက်လာတာကြောင့်ပက်ပီဆက်လိုမျိုးကုန်ကားဆပြီးတော့စီးပွားရေးစေပညာရေးဆိုင်ရာပစ္စည်းတွေအထိကုန်သွယ်ရေးမှာနှစ်ဖက်စလုံးနင်းလာနေတာပါဒါ့အပြင်တရုတ်ရဲ့အဓိကဈေးကွက်လိုဖြစ်နေတဲ့အမေရိကန်ရဲ့အခုလိုမျိုးကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကြောင့်အမေရိကန်အစအခြားကမ္ဘာဈေးကွက်တစ်ခုခုကိုရှာဖို့ဆိုပြီးတော့တရုတ်ဆိုရကလည်းတရုတ်ပြည်ပပုဂ္ဂိုလ်သမားတွေကိုဖိအားပေးနေပါတယ်ခင်ဗျာ
ကိုရီးယားကျွန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်မြောက်ကိုရီးယားနိုင်ငံမှာလူ9ယောက်သေဆုံးပြီးတော့ တောင်ကိုရီးယားနိုင်ငံမှာတော့သူဆုံးသွားခဲ့ပါတယ်လင်းလင်းတိုင်ဖုန်းမုန်တိုင်းဟာကိုရီးယားကျွန်းဆက်ကိုမနေ့စနေနေ့ကစတင်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့ဒါဟာကိုရီးယားကျွန်းဆက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာအင်အားပြင်းဆုံးမုန်တိုင်းတွေထဲကတစ်ခုဖြစ်ပါတယ်မုန်တိုင်းကြောင့်မြောက်ကိုရီးယားနိုင်ငံမှာလူ9ယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားတယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာတွေကဒီကနေ့မှထုတ်ပြန်ပါတယ်ဒါဟာမနေ့ကမုန်တိုင်းဝင်ရောက်ခဲ့ခြင်းကပြီးတဲ့နောက်မှာလူထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနိုင်ငံဘက်ကပထမဆုံးအကြိမ်တရားဝင်ထုတ်ပြန်တာလည်းဖြစ်ပါတယ်ဒါပြင်မုန်တိုင်းကြောင့်မြောက်ကိုရီးယားမှာအင်ဂျီ460နဲ့အများပြည်သူပိုင်းအဆောက်အုံ15လုံးလောက်ထိခိုက်ပျက်စီးသွားခဲ့ပြီးတော့လေယာဉ်မီဟက်တာ46200လောက်ရေမြုပ်သွားခဲ့တယ်လို့မြောက်ကိုရီးယားဘက် KCNA သတင်းကဆိုပါတယ်လင်းလင်းမုန်တိုင်းဟာမြောက်ကိုရီးယားနိုင်ငံကိုမဝင်ခင်မှာတောင်ကိုရီးယားနိုင်ငံကိုအရင်ဝင်ရောက်ခဲ့တာဖြစ်ပြီးတော့မုန်တိုင်းကြောင့်တော့တောင်ကိုရီးယားနိုင်ငံမှာ3ယောက်သေဆုံးပြီး13ယောက်ဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်။ဒါမဲ့လည်းမုန်တိုင်းကြောင့်တော့အကြီးအကျယ်ထိခိုက်ပျက်စီးတာမျိုးတောင်ကိုရီးယားနိုင်ငံမှာတော့အသိမရှိခဲ့ပါဘူးခင်ဗျာ
။အနောက်ကမ္ဘာခြမ်းမှာတိုက်နေတဲ့ Dorian Hurricane မုန်တိုင်းကတော့ကနေဒါနိုင်ငံ Newfoundland နဲ့ Labrador ဒေသဘက်ကိုရောက်ရှိပြီးတော့မြောက် Atlantic ထက်ကိုဝင်ရောက်သွားလိမ့်မယ်လို့ခန့်မှန်းရပါတယ်။Dorian ဟာအပြော့နေပြီးတော့တခါတရံမှာ hurricane အဆင့်လောက်ကိုမရှိတော့ဘူးဆိုပြီးတော့မြို့သား hurricane center ကတော့ထုတ်ပြန်ပါလေ။မုန်တိုင်းဟာလေပြင်းနဲ့မိုးနဲ့အတူပဲစနေ့တုန်းကတော့ကနေဒါနိုင်ငံ Atlantic ကမ်းရိုးတန်းဒေသကိုရိုက်ခတ်ခဲ့ပါလေ။ Nova Scotia ဒေသပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ Halifax မှာရှိတဲ့ဆောက်လုပ်တဲ့အဆောက်အုံတွေက crane တွေဟာဒီဆောက်လုပ်စဲအဆောက်အုံတွေပေါ်ကိုပျို့ချခဲ့ပါလေ။မုန်တိုင်းကြောင့်မလို့လက်စစ်မီးပြတ်တောက်မှုဟာလူရေ၄သိန်းရှိတဲ့ Halifax မြို့ကလူ၃သိန်းလောက်ကိုထိခိုက်စေခဲ့တယ်လို့ Nova Scotiaလက်စစ်ကုမ္ပဏီက AP သတင်းဌာနကိုပြောပါရယ်ဒိုရီယန်မွန်နဲ့ဟာကနေဒါမရောက်ခင်တုန်းကတော့ American ပြည်တော်စုက Massachusetts နဲ့ Maine ပြည်နယ်တွေမှာပြင်းထန်တဲ့ကိုဖျက်ခဲ့ပါရယ်တောက်ကြနေတုန်းက North Carolina ပြည်နယ် Cape Hatteras မှာကုန်းနှင်းမိုင်းဝင်ရောက်ပြီးတော့ Category 1 အဆင့်ထိကိုအားနည်းသွားခဲ့ပါရယ်မွန်နဲ့ဟာကုန်းနှင်းဝင်ရောက်ချိန်မှာတော့လေဆင်နှာမောင်းတွေဖြစ်ပြီးတော့လေပြင်းတွေနဲ့ရေကြီးမှုတွေကို South Carolina နဲ့ North Carolina ပြည်နယ်က Canaan ဒေသတွေမှာတော်လေးခံခဲ့ရပါရယ်ခင်ဗျာ
Euro 2020ဥရောပဖလားခြေစစ်ပွဲတွေကိုမနေ့ကကစားကြတာမှာတော့အင်္ဂလန်သင်းကဘူလ်ဂေးရီးယားကို6-0မရှိနဲ့နိုင်သွားပါတယ်အင်္ဂလန်အတွက်ဂိုးတွေကိုတော့ Harry Kane က3-0သွင်းခဲ့ပြီးတော့ Raheem Sterling က2-0သွင်းပေးခဲ့တာဖြစ်ပါတယ်တခြားပွဲတွေမှာတော့ Portugal က Serbia ကို6-2ပြင်သစ်က Albania ကို6-2 Turkey က Andorra ကို2-0မရှိနဲ့နိုင်ပြီး Ukraine က Lithuania ကို3-0မရှိနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ
တင်းငွေညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန်ဦးတို့ပြောပြပေးခဲ့တာပါ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ပြိုင်နဲ့မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်အလုသမားအခွင့်အရေးတွေတောင်းဆိုရင်းအမှုဖွင့်ခံထားရတဲ့အလုသမားခေါင်းဆောင်တွေအတွက်အမှုပယ်ဖျက်ပေးဖို့နဲ့အစိုးရပြဋ္ဌာန်းထားတဲ့တနည်းလုံအားကအပြည့်အဝမရတာကြောင့်အလုသမားအခွင့်အရေးတွေရဖို့အေယာဝတီတိုင်းပသိမ်ဆက်မှုဇုံကစက်ရုံ9ရုံနဲ့ကံကြီးတောင်မြို့နယ်တွေကစက်ရုံ1ရုံအားလုံးပေါင်းစက်ရုံ8ရုံကအလုသမား9000ကျော်ဟာအေယာဝတီတိုင်းပသိမ်မြို့မှာစက်တင်ဘာ10ရက်နေ့ကဆန္ဒဖော်ထုတ်ခဲ့ပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ရှင်
။မြန်မာအလုသမားဝန်ကြီးဌာနကသတ်မှတ်ပေးထားတဲ့တနည်းလို့အားကစက်ငွေ 4,800 သာမကအချိန်ပိုကြီးတွေမရရှိတာတွေအပါအဝင်အလုသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေအတွက်အလုသမား9000ကျော်ဟာပသိမ်မြို့မှာဆန္ဒပြခဲ့ကြောင်းဦးဆောင်သူတဦးဖြစ်တဲ့အလုသမားရေးတက်ကြွလှူရှားသူမခခကပြောပြပါတယ်။
အဓိကအချက်တရားတော့မှဟိုလက်ကလာစာပေါ့နော်အဲကြောင့်လက်ကလာစာအကူရက4800သတ်မှတ်ထားနေမယ်ပြတ်ထားလိုက်ပြီမယ်4800မရတဲ့အခြေအနေရှိတယ်ပုံဒီဒီကြေးတွေမရတာရှိတယ်ဒါတော့စက်ရုံထဲမှာဆဲဆိုပြီးတော့မှခိုင်းစီတဲ့အခြေအနေရှိတယ်ခွင့်ရနေလိုက်ပြည့်တဲ့မရတာရှိတယ်နောက်ပြီးအလက်ခံတာမှုဆိုင်ရာသဘောတူစာချုပ်တွေလည်းအမှတ်ကံချက်တွေလည်းမပေးထားဘူးမြန်မာနိုင်ငံမှာရှိတဲ့လက်ကမှဥပဒေချိပေါက်ထားတာရှင်ဟုတ်ကဲ့စိတ်ရနိုင်ကချိုးပေါက်နေတာရှင်ဟုတ
်အလို့သမားခွင့်ရေးတွေကိုတောင်းဆိုဆန္ဒပြမှုတွေမှာဥဆောင်သူတွေကိုလည်းအမှုဖွင့်ထားတဲ့အတွက်အမှုကိုပယ်ဖျက်ပေးဖို့အတွက်တောင်းဆိုထားတယ်လို့လည်းဆိုပါရစေအဲ
့ဒီအလို့သမားကောင်ကနေရောင်းနေအားပေးခွင့်ရဲ့စကားကိုအမှုဖွင့်လိုက်တယ်ရေရေရေမှုဥလေးကြောင့်ဥဆောင်ပြီးတော့ဗောနဲ့လုံးစစ်စီဆုံးပါနဲ့အဲ့ဒီအမှုဖွင့်လိုက်တဲ့အပေါ်မှာပယ်ဖျက်ပေးဖို့အတွက်ဟုတ်ကဲ့ချိပေါက်ဆန္ဒပေးဖို့
စက်ရုံရှိရုံပေါင်းပြီးဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းဆိုပါရယ
်အားလုံးကတော့မဟုတ်ပါဘူးဟိုအခြေစိတ်ကြီးတယ်ပေါ့နော်အခြေစိတ်ကြီးတယ်ဖြစ်တယ်အားရှိရုံဆိုတဲ့ဟာကကံကြီးတော်မြို့နယ်ဒီအဝေးတိုင်းမှာကံကြီးတော်မြို့နယ်မှာရှိရဲကြာမန်ပေါ့နော်အဲ့ဒီဟာစက်ရုံတရုံနောက်ပြင်ဆက်မှုဆောင်အောင်ခဏရုံဆိုတော့ရှိရုံရှင်ဖြစ်ဖြစ်ပါတယ်စပြတဲ့အရေးတော့ကတော့အားလုံးပေါင်း9000ကျော်တယ်မှာ
မြန်မာနိုင်ငံမှာအလို့သမားတွေရဲ့တနေ့လောက်အားကဟာ နယ်ပါလွန်နေပြီးအင်းနီနာချင်းထိုင်းနိုင်ငံထဲစာရင်၃ဆလောက်ကွာနေတာကြောင့်လူသမားတွေအနေနဲ့မကြာခဏဆိုသလိုဆန္ဒပြတောင်းဆိုမှုတွေလုပ်ခဲ့ပါတယ်အခုဆိုရင်နိုင်ငံတော်အစိုးရကပြဋ္ဌာန်းထားတဲ့အခြေခံလိုအပ်လစာဖြစ်တဲ့တနည်းအနည်းဆုံးလိုအားက4800ကိုတော့မရတဲ့အတွက်စစ်ရုံတွေကဆန္ဒပြမှုတွေဇက်တိုက်ဖြစ်ပွားနေပါတယ်ရှင်
မအေးမှာသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ Facebook စာမျက်နှာအကြောင်းကိုဆက်ချင်ပါတယ်ယောဂကာကွယ်ဆေးတွေနဲ့ပတ်သက်တဲ့မှန်ကန်တဲ့သတင်းချက်လက်တွေကိုတင်ထားတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ Facebook စာမျက်နှာကိုတန်းနဲ့ချီတဲ့ Facebook သုံးဆွဲသူတွေလက်လန်းမိစေဖို့ Facebook နဲ့ WHO ကြားမှာသဘောတူညီချက်ရခဲ့တဲ့အကြောင်းကုလသမဂ္ဂရုံးချုပ်ကလီဆာရှလင်းရဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးပါရှင်
ကာကွယ်ဆေးတွေကြောင့်ယောဂတွေဖြစ်လာစေတယ်ဆိုတော့အချက်လက်မှားတွေရနေတာဟာယောဂဖြစ်ပွားတာလောက်ကိုအန္တရာယ်ကြီးနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်အခုတော့ကမ္ဘာတလွှားဆယ်စုနှစ်နဲ့ချီပြီးကာကွယ်နိုင်ခဲ့တဲ့ယောဂမျိုးတွေဟာဒီလိုသတင်းအချက်လက်မှားတွေကြောင့်အကာအကွယ်မပေးနိုင်တဲ့ချိန်ချောက်မှုမျိုးနဲ့ရင်ဆိုင်နေရတယ်လို့ WHO ပြောခွင့်ရ Fadila Chalib က VOA ကိုပြောပါတယ
် Consider that for example when WHO is doing a campaignon polio in Pakistan or
you know if you are in polio အကျော်တီယောဂအတွက်ပါကစ္စတန်နိုင်ငံမှာဒါမှမဟုတ်လေနန်းဝါအဖျားယောဂအတွက်အာဖရိကမှာ WHO ကကာကွယ်ဈေးပေးတဲ့စီမံကိန်းတွေလုပ်တဲ့အခါမှာပြည်သူကဒီကာကွယ်ဈေးနဲ့ပတ်သက်ပြီးတော့သတင်းချက်လက်မှားတွေအတော်ရထားတယ်ဆိုတာတွေ့နိုင်တယ်ဒီယောဂတွေအတွက်ကာကွယ်ဈေးကအလုပ်ဖြစ်တယ်ဆိုတာကျွန်တော်တို့ကသိထားပါတယ်ဒီလိုကာကွယ်ဈေးထုံးမထားရင်တော့တိတ်ဆုံးတာတွေတွေ့လာရမှာပ
ါကဘာတလွှားလူပေါင်း3,000ကျော်ကျော်လောက်ဟာနှစ်ဆင်လိုလိုပဲကာကွယ်ဆေးနဲ့တားနိုင်တဲ့ယောဂတွေကြောင့်သေဆုံးနေရတယ်လို့ WHO ကခန့်မှန်းထားပါတယ်။ဝက်တက်ယောဂ၊ဆုံစုနာယောဂ၊အသဝအဖျားယောဂ၊ကာလဝန်းယောဂနဲ့တခြားယောဂတွေအတွက်ကာကွယ်ဆေးတွေလက်ဦးခဲ့တာကြောင့်နှစ်ဆင်လူပေါင်းအနည်းဆုံး2,000လောက်ရဲ့အသက်အန္တရာယ်ကိုကယ်တင်နိုင်ခဲ့တယ်လို့လည်းခန့်မှန်းပါတယ်။အခုတော့ကာကွယ်ဆေးဆိုင်ရာအချက်လက်မှားတွေနဲ့ထင်ရောင်ထင်မှားဖြစ်အောင်ပြောဆိုနေမှုတွေရပ်တန့်သွားစေဖို့အတွက် WHO ဟာFacebook, Instagram, Pinterest နဲ့တခြားလူသုံးများတဲ့ပင်မ online ဆာမျက်နှာတွေလိုလူမှုမီဒီယာကဏ္ဍတွေကိုအသုံးပြုပြီးတားဆီးဖို့ကြိုးစားနေပြီလို့လည်း Chaib ကပြောပါတယ
်။ We hope to reach all generation with the right information through the digital platform.
ဒီ digital ဆာမျက်နှာတွေကနေလူကြီးလူရွယ်လူငယ်အားလုံးကာကွယ်ဆေးနဲ့ပတ်သက်တဲ့ချက်လက်မှန်တွေရနိုင်မယ်လို့ကျမတို့မျှော်လင့်ထားပါတယ်။ဘာကြောင့်လဲဆိုတော့သူတို့လူချင်းတဲ့သတင်းချက်လက်တွေကိုအဲ့ဒီဆာမျက်နှာတွေမှာပဲကြည့်ကြတယ်လေ။သတင်းစာဖတ်တာတို့ WHO website ကိုတွားပြီးကြည့်ရတော့မလောက်ကြဘူး။အခုတို့က social media ကိုတွားကြည့်တဲ့အခါမှာကာကွယ်ဆေးနဲ့တခြားအကြောင်းတွေကိုတွေ့ရင်ဘာတွေပြောကြမလဲစောင့်ကြည့်ရမှာပေါ့။
ဒါပေမဲ့လည်းအခုလိုအွန်လိုင်းကနေလူတွေသိအောင်လုပ်ဖို့အတွက်ကြိုးစားတာတခုတည်းနဲ့တော့လက်ရှိကမ္ဘာတစ်လွှားကကာကွယ်ဆေးဆိုင်ရာဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုပြောင်းပြင်နိုင်မှုမလုံလောက်ဘူးလို့လည်း WHO ကပြောပါတယ်။ဒါကြောင့်စိုးရိမ်ပူပန်နေတဲ့မိဘတွေအနေနဲ့ဒီကာကွယ်ဆေးတွေဟာကလေးငယ်တွေရဲ့အသက်တွေကိုကယ်တင်နိုင်တယ်ဆိုတာကိုယုံကြည်မှုရှိလာစေဖို့အတွက်နိုင်ငံအစိုးရတွေကရောကျန်းမာရေးဌာနတွေကပါတီတီချာချာအရေးယူလှုပ်ဆောင်ကြရမှာဖြစ်ကြောင်းလည်းပြောပါတယ်
။ဒေါက်ခင်မျိုးသက်ပါရှင်အခုတစ်ဆက်ထဲမှာပဲကုသမှုနှုံတိုးလာနေတဲ့ဝက်သက်ယောဂပြန့်ပွားမှုကိုတားဆီးကာကွယ်ဖို့အရေးတည်ယူဆောင်ရွက်ခြင်းမရှိတဲ့နိုင်ငံတွေအနေနဲ့ကြီးမားတဲ့နောက်ဆက်တွဲပြဿနာတွေနဲ့ရင်ဆိုင်ရမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်တဲ့အကြောင်းလီဆာရှလင်းရဲ့သတင်းလွှာကိုပြောပြပေးပါဦးမယ်ရှင်။ဒီနေ့အတွင်းမှာကမ္ဘာတဝန်းဝက်သက်ယောဂဖြစ်ပွားမှုစီးရင်အရ 36,000 နီးပါးရှိပြီးဒါဟာ2006ခုနှစ်နောက်ပိုင်းမှာအမြင့်ဆုံးဖြစ်ပါတယ်။မနစ်ကဒီအချိန်စီးရင်နဲ့နှိုင်းရှင်ရင်3ဆလောက်မြင့်တက်လာတာဖြစ်တဲ့အတွက်ဒီနှစ်2019ကုန်အထိဆိုရင်တော့စီးရင်ကပိုပြီးတော့တိုးလာဖို့သာရှိပါတယ်။အမေရိကန်တိုက်နိုင်ငံတွေကလွဲရင်ကမ္ဘာတဝန်းဝက်သက်ယောဂကူးစက်နှုန်းကတိုးလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။2020အထိတော့ဝက်သက်ယောဂကာကွယ်ရေးနဲ့ပတ်သက်ပြီးတော့လမ်းကြောင်းတစ်ခုပေါ်ကိုမရောက်နိုင်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ယောဂခုခံအားနဲ့ဇီဝကာကွယ်ရေးဆိုင်ရာဌာနညွှန်ကြားရေးမှူး Kate O'Brien ကပြောပါတယ်
။ We are absolutely backsliding on the measles situation and that is extremely worrying for certainly the health of children.
ဝက်သက်ကာကွယ်ရေးကအခုဆိုရင်နောက်ပြန်ဆွဲနေတဲ့အခြေအနေဖြစ်နေပြီးတော့ဒါကတကယ်ကိုစိုးရိမ်စရာပါအရွယ်ရောက်ပြီးသူတွေနဲ့လူကြီးတွေအတွက်စိုးရိမ်ရသလိုအထူးသဖြင့်ကလေးတွေအတွက်လည်းပိုပြီးတော့စိုးရိမ်ဖို့ကောင်းပါတယ်
ကူးစက်မှုများနေတာကလူတွေရဲ့ကိုယ်ခံစွမ်းအားကျဆင်းနေပြီဆိုတာကိုပြသနေတဲ့သတိပြုရမယ့်အချက်တစ်ခုဖြစ်ပါတယ်
။ဥရောပနိုင်ငံများဒေသဆိုင်ရာအစိုးရခန်းစာအရ Albania, Czech သမရနိုင်ငံ Greece နဲ့ Britain လေးနိုင်ငံမှာယောဂကူးစက်နှုန်းထိန်းချုပ်ကာကွယ်ထားနိုင်တဲ့အနေအထားကိုမရောက်သေးဘူးလို့ဆိုပါတယ်။ Austria နဲ့ Switzerland မှာတော့၃နှစ်အတွင်းမှာထိန်းချုပ်ထားနိုင်တဲ့အနေအထားရှိနေပါတယ်။တချို့နေရာတွေမှာတော့ကလေးငယ်တွေကကွယ်ဆေးမထိုးကြတာနဲ့ပတ်သက်ပြီးတော့အကြောင်းမျိုးမျိုးရှိတယ်လို့ညွှန်ကြားမှု O'Brien ကပြောပါတယ်။ဥပမာပြောရရင်တချို့မိဘတွေကကလေးတွေကိုဆေးကန်းခေါ်သွားဖို့အခက်အခဲတွေရှိတယ်လို့လည်းသူကဆိုပါတယ်။ကကွယ်ဆေးထိုးရင်တခုခုများဖြစ်နိုင်မလားလို့လွဲမှားနေတဲ့ယူဆချက်ကလည်းဆေးထိုးဖို့တုံ့ဆိုင်နေရတဲ့အချက်တွေထဲမှာပါတယ်လို့ O'Brien ကပြောပါတယ်။
We do see in high-income countries to some degree there are small, well-defined communities.
ဝင်ငွေများတဲ့နိုင်ငံတချို့မှာတော့တချို့ကဘာသာရေးကြောင့်လူမျိုးစုပုဂ္ဂိုလ်ဆိုင်ရာမိယိုဖလာယုံကြည်မှုတွေကြောင့်လည်းကာကွယ်ဆေးထိုးဖို့ညှဉ်းဆန်နေကြတာကိုတွေ့ရပါတယ်
။တစ်ဖက်မှာလည်းပဋိပက္ခတွေနဲ့တခြားပြဿနာအကြောင်းရင်းခံတွေရှိတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေပေးပို့တာမှာအခက်အခဲတွေရှိတယ်လို့လည်းညွန်မှု O'Brien ကပြောပါတယ်။ဝတ်သက်ယောဂကာကွယ်တားစီးရေးကိုနိုင်ငံရေးပဋိပက္ခတွေနဲ့ရောထွေးလိုက်မှာကိုစိုးရိမ်မိကြောင်းနဲ့ဒီယောဂကာကွယ်တားစီးရေးကနိုင်ငံရေးနဲ့မသက်ဆိုင်ကြောင်းကိုလည်း O'Brien ကပြောကြားသွားခဲ့ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA American တန်ရဲ့တနင်္ဂနွေနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ American ကရေပေါ်တက်ခွဲခန်းအကြောင်းကိုနားဆင်ရပါမယ်။ American ပြည်ထောင်စု Washington DC ပထမမြစ်ထဲမှာရေပေါ်တက်ခွဲခန်းအသစ်ပါတဲ့မော်တော်ဘုတ်တစ်စီးနဲ့မြို့တော်နဲ့အနီးတစ်ဝိုက် area တွေမှာစီးဆင်းနေတဲ့မြစ်ရည်အရည်သွေးကိုလိုက်ပြီးတော့စစ်ဆေးနေပါတယ်။ Debra Block သတင်းပေးပို့ထားတာကိုမှတ်သိထိုက်ကပြောပြပေးပါရှင်
။ Potomac River Keeper Network Potomac မြစ်ထိန်းသိမ်းရေးကိုရက်ကကာရှိတာကမြို့တော်ဝါရှင်တန်အနီးကဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမြို့အပိုင်းမှာရှိတဲ့ပတ်တိုးမဲ့မြစ်ထဲကရေနမူနာကိုအပတ်စဉ်ရယူနေသူပါရေရဲ့အချင်တက်ကြည်လင်မှုနဲ့ရေအပူချိန်တို့ကိုလည်းတိုင်ပါတယ်ပြင်ပရေတွေစီးဝင်တာကြောင့်မြစ်ကညစ်ညမ်းလာပြီးရေအရည်အသွေးကလည်းဆိုးလာပါတယ်အနီးအနားလှေစိတ်ကအကြီးအကဲဖြစ်တဲ့ Chip Johnston ကလည်းပတ်တိုးမဲ့မြစ်ကိုစောင့်ကြည့်သူတဦးပ
ါ Cities need to be pick up their sewage
မြို့တွေမှာရေစုတန့်စင်မှုပိုကောင်းအောင်လုပ်ဖို့လိုပါတယ်ဒီရေကမိုးရွာတာနဲ့မြစ်ထဲကိုစီးဝင်တော့တာပါပဲ
ကီလိုမီတာ650ရှိတဲ့ပတ်တိုမက်မြစ်ကဝါရှင်တန်မေရီလန်းနဲ့ဗာဂျီးနီးယားတို့ကိုအဓိကဖြတ်သန်းစီးဆင်းတာပါပတ်တိုမက်မြစ်ကအရင်ကတိတ်ပြီးညဉ့်ညမ်းခဲ့ပေမဲ့ဒီဘက်နှစ်ပိုင်းတွင်မှာတော့တန့်ရှင်းရေးဆောင်ရွက်ချက်တွေကြောင့်ရေအရည်အသွေးကအများကြီးကောင်းလာတာပါပတ်တိုမက်မြစ်ထိန်းသိမ်းရေးကွန်ရက်ကဒီနာယူကတော့မြစ်ထဲမှာပုံမှန်ကင်းလှည့်ပြီးရေတန့်စင်ရေးဆိုင်ရာဥပဒေတွေကိုချိုးဖောက်သူရှိမရှိစောင့်ကြည့်အရေးယူဖို့လုပ်ပါတယ
် There's still threats to water quality improvements
ရေအရည်သွေးနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိနေပါသေးတယ်အနာဂတ်မျိုးဆက်တွေအတွက်တန့်စင်တဲ့ရေဆက်ပြီးရှိနေဖို့ဆိုရင်ကျွန်တော်တို့အနေနဲ့သတိရှိရှိနဲ့မစုံမနစ်ဆောင်ရွက်ကြဖို့လိုတယ်လို့ထင်ပါတယ်
Alexandria မြို့ကအများပြည်သူဆိုင်ရာဥယျာဉ်နဲ့ကပ်ရက်ကပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းပိတ်ခဲ့တဲ့ဆက်ယုံရဲ့စီအကျဉ်းကျန်တွေကမြစ်ထဲကိုယူဆိတ်နေတာပါဆက်ယုံပိုင်းရှင် Alexandria မြို့ကတော့ area တစ်ဝိုက်ကိုရှင်းလင်းနေသလိုဒီကိစ္စဖြေရှင်းနိုင်ရေးဆောင်ရွက်နေတယ်လို့လည်းပြောပါတယ် Potomac River Keeper Network ကဒိန်းနာယူကအခုလိုပြောပါတယ
် It's a public health risk and we
ဒါကအများပြည်သူကျန်းမာရေးအတွက်အန္တရာယ်ပါမြို့အနေနဲ့2025ခုနှစ်မှာဒီပြဿနာကိုဖြေရှင်းဖို့ပြဋ္ဌာန်းထားတဲ့ဥပဒေလည်းအတည်ပြုထားပြီးပါပြီ
ခါရှိတာကတော့ဒီသတင်းပတ်မှာစုဆောင်ထားတဲ့ရေနမူနာတွေကိုဘက်တီးရီးယားနဲ့ရေတန့်စင်မှုဆန့်တက်ဖို့ရေပေါ်တက်ခွဲခန့်ရှိရာမော်တော်ဘုတ်ပေါ်ကိုယူလာခဲ့ပါတယ
် Everything that was on the roadways and
လမ်းတွေလူသွားလမ်းတွေနဲ့ပန်းခြံတွေမြစ်ခင်းတွေအရာအားလုံးကမြစ်ထဲကိုစီးဝင်လာကြတာပါ
ရလာတဲ့အချက်အလက်တွေကိုတော့ swim guide ဆိုတဲ့ website မှာထည့်ပါတယ် swim guide website ကတော့ကမ္ဘာတဝန်းကထောင်းနဲ့ချီတဲ့ကမ်းခြေတွေရဲ့ရေအရှိအသွေးကိုတိုင်တာတာပါ Petomet River Keeper Network ကဒီနာယူကအခုလို့ပြောပါတ
ယ်အဓိကယူရချက်ကတော့မြစ်ထဲဆင်းဖို့ဘေးကင်းစိတ်ချရတဲ့အချိန်ကာလကိုလူတွေသိစေဖို့ပါ
ဘေးကင်းလုံခြုံတဲ့မြေတစင်းဖြစ်လာရေးအလုံးကူညီဖို့လိုတယ်လို့လဲပက်တိုမဲ River Keeper Network ကဒီနိုင်ယူကပြောပါတယ
် Not throwing plastics or pollution in our waterways so
ရေစီးကြောင်းတွေကို plastic တွေညဉ့်ညမ်းတာတွေမပြစ်ကြပါနဲ့ဒေသအဆင့်ရောလူမှုအတိုင်းအဝန်းအဆင့်မှာပါဆောင်ရွက်ကြဖို့ကတိတ်ပြီးအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
ဒါမှလည်းပတုမဲမြေကြီးကရှစ်လာမဲနှစ်ပေါင်းများစွာအထိတာတာရာရာရှိနေနိုင်မှာလို့လဲခါရှိတာကပြောဆိုကြောင်းပါရှင
်ဒေးဗီတာယာလှပါတဲ့မြေပါဝါရှင်တန်တဝိုက်ရေကုန်တွေကနေမြို့ဝကျဲအထိနောက်ပင်လယ်ဝပထုမဲအထိသဘာဝပတ်ဝန်းကျင်မျိုးစုံကိုတွေ့နိုင်ပါတယ
်မသိငိထိုင်ပြောပြပေးခဲ့တာပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ည9:00နာရီကနေ 10:00 အထိထုတ်လွှင့်မဲ့ VOE စီစဉ်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်။
တယ်ဘန်ကောင်းဆောင်တွေနဲ့ဒီကနေ့ဆွေးနွေးဖို့လှုပ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အာဖဂန်ငြိမ်းချမ်းရေးအတွက်အာဖဂန်သမ္မတအက်ရှရက်ဂါနီတခြားတယ်လီဘန်ကောင်းဆောင်တွေနဲ့အမေရိကန်ပြည်ထောင်စုဒီသမ္မတပန်းဖြေစခန်းဖြစ်တဲ့ကမ့်ဒေးဗစ်မှာဒီကနေ့မှာရှုပ်ဝဲဆွေးနွေးဖို့လှုပ်ထားတာကိုဖျက်လိုက်တယ်ဆိုပြီးတော့သမ္မတထရန့်ကထွီတာကနေရေးလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာအမေရိကန်စစ်သားတယောက်ပါဝင်လူ၁၂ယောက်တည်ဆုံးခဲ့တဲ့ကားဘုံးခွဲမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းသူ့အနေနဲ့ဒီကမ့်ဒေးဗစ်မှာလှုပ်ဖို့စီစဉ်ထားတဲ့အစီအစဉ်ကိုဘာကြောင့်ဖျက်လိုက်လဲဆိုတာကိုသမ္မတထရမ့်ကမနေ့စနေနေ့ညကထွီတာကနေတောက်လျှောက်ရေးသားခဲ့တာဖြစ်ပါတယ်။အာဖဂန်မှာ၁၈နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ဖို့အတွက်တာလီဘန်နဲ့ညီညွတ်ရေးသဘောတူညီချက်ရမယ်ဆိုရင်အမေရိကန်ဥဆောင်တဲ့နိုင်ငံကတက်တဲ့အနေနဲ့အစီအစဉ်တကြားနဲ့တာဝန်ယူမှုရှိရှိအာဖဂန်ကနေဆုတ်ခွာပေးဖို့ပြည်နိုင်ငံကတိုက်တွန်းလိုက်ပါတယ်အမေရိကန်ညီနိုင်ရေးမှူးတွေအနေနဲ့တာလီဘန်နဲ့ဆက်ဆက်ဆွေးနွေးနေရမှာအခုဆိုရင်နောက်ဆုံးအဆင့်ကိုရောက်လာခဲ့ပြီလဲဖြစ်ပါတယ်ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာတရုတ်အစိုးရဘက်မှနိုင်ငံတကာကဖိအားပေးလာအောင်လုပ်တဲ့အနေနဲ့ဒီကနေ့မှာတော့ဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စစ်ဝယ်ရုံးရှိမှာတွားရောက်ပြီးတော့စုဝေးခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ရဲ့စီးပွားရေးဆောင်မှာရှိတဲ့ပန်းချီထဲမှာစုဝေးပြီးတော့သူတို့ဟာအိမ်နားကအမေရိကန်ကောင်စစ်ဝယ်ရုံးကိုချီတက်ခဲ့ကြတာပါဆန္ဒပြတဲ့သူတွေကတချို့တွေကတော့အမေရိကန်အလံတွေကိုကင်ဆောင်ခဲ့ကြပြီးတော့တရုတ်ဆိုရအနေနဲ့ဆန္ဒပြတဲ့သူတွေရဲ့တောင်းဆိုမှုတွေလက်ရောလာအောင်အမေရိကန်အနေနဲ့တရုတ်ဆိုရကိုဖိအားပေးပြီးဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့မကြသေးခင်ကတင်သွင်းခဲ့တဲ့ဥပဒေကြမ်းကိုလည်းကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့တွေကိုတောင်းဆိုခဲ့ကြပါတယ်ကိုရီးယားကျွမ်းဆွယ်ကုန်ဝင်ရောက်တိုက်ခတ်ခဲ့တဲ့တိုက်ဖုန်းမုန်တိုင်းကြောင့်မြောက်ကိုရီးယားနိုင်ငံမှာလူ9ယောက်သေဆုံးပြီးတော့တောင်ကိုရီးယားနိုင်ငံမှာတော့3ယောက်သေဆုံးသွားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရီးယားနိုင်ငံပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subey L Thaye ဖြစ်ပါတယ် View American တန်ညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်VW ကိုအပိနာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်တွေမှာကျမတို့တစ်ခါထပ်ပြီးတော့ဆုံကြအောင်ပါရှင်။ကျမများသတင်းအောင်ပ
This program has come to you from the Voice of America, Washington.
Thank you.